ပြီးခဲ့တဲ့ဇွန်လပိုင်းအတွင်းကဗုဒ္ဓဓမ္မပရဟိတဖောင်ဒေးရှင်းညီလာခံဟာလက်ရှိအစိုးရကိုဝေဖန်ပြောကြားခဲ့တာတွေကြေညာချက်ထုတ်ပြန်ခဲ့တာတွေရှိခဲ့ပါတယ်။သာသနာတော်နဲ့ဆန်လင်းနဲ့တန်ခါအဖွဲ့အစည်းနဲ့ဆိုင်ရာတွေကိုသာလှုပ်ဆောင်နိုင်ခွင့်ရှိပြီးတန်ခါနိုင်ငံအဖွဲ့ကြီးကြပ်မှုကိုမခံယူတဲ့အဖွဲ့အစည်းမဖြစ်ရလို့တန်ခါဥပဒေမှာပါရှိထားပါတယ်။ပြီးခဲ့တဲ့ဇွန်လ29ရက်နေ့ကနိုင်ငံတော်တန်ခါမနိုင်ငံအဖွဲ့ကြီးကနေဗုဒ္ဓဓမ္မပရဟိတဖောင်ဒေးရှင်းကြီးရဲ့ဦးဆောင်ဆရာတော်တွေဖြစ်ကြတဲ့ဥက္ကဋ္ဌဆရာတော်ဦးတီလောကနဲ့ဒုဥက္ကဋ္ဌဆရာတော်ဦးတီလက်ခံနာတို့ကိုဆုံးမဩဝါဒပေးဖို့ခေါ်ယူခဲ့ပေမဲ့လည်းဒုဥက္ကဋ္ဌဆရာတော်သာကြွက်ရောက်ခဲ့ပြီးဆရာတော်ဦးတီလောကကတော့စာနဲ့သာအကြောင်းပြန်ကြားခဲ့ပါတယ်။ဥက္ကဋ္ဌဆရာတော်ရဲ့စာကိုလက်မခံခဲ့ပဲဓမ္မဆက်နဲ့ဆောင်ရွက်ချက်တွေကုံဆုံးပြီးဆိုပြီးဗုဒ္ဓဓမ္မပရဟိတဖောင်ဒေးရှင်းအသင်းကြီးကိုလည်းတရားမဝင်အသင်းဖြစ်ဆုံးဖြတ်ကာအသင်းကြီးရဲ့ဆိုင်းပုတ်တွေကို45ရက်အတွင်းဖြုတ်ချဖို့ဆုံးဖြတ်လိုက်တာဖြစ်ပါတယ်။အခုလက်ရှိအခြေအနေတွေနဲ့ပတ်သက်ပြီးဗုဒ္ဓဓမ္မပရဟိတဖောင်ဒေးရှင်းအသင်းကြီးရဲ့ပြောရေးဆောင်ခွင့်ရှိပုဂ္ဂိုလ်ဆရာတော်ဦးတော်ပါကက RFA ကိုအခုလိုမိန့်ကြားပါတယ
်။ဒီကနေ့တော့နိုင်ငံလုံးဆိုင်ရာနဲ့ဒုသာတဲ့ကိစ္စဆိုတော့တကယ်ဖြစ်တိုင်းတနင်္ဂနွေနေ့ကိုချပြပေးမှာပေါ့။ဒီကနေ့ဘက်ကပြောနိုင်တာကဗုဒ္ဓဓမ္မပရဟိတဖောင်ဒေးရှင်းဆိုင်ပုဂ္ဂိုလ်ကဖြုတ်ပေးတာလည်းမှန်တယ်။အဲဒီလူမျိုးတွေနဲ့အဖက်ဖက်ကိုကြည့်ပြီးတော့မဟာနာဆရာတော်တွေရဲ့သိတော်ကမရှိရင်းနဲ့နိုင်ငံရဲ့စီးပွားရေးချွတ်ချုံကြနေတဲ့အတိုင်းကြီးရဲ့ဖွဲ့ဆောင်ကြဆင်းနေတဲ့ချိန်မှာအခုဖြစ်လာရင်ဒီမဘာသာဝယ်တရားခိုင်ရင်ပြင်ထိုးပြီးတော့စည်နာတွေဖန်တီးနေမှာဆိုတော့ဒီကကဒါလေးစည်နာမပြေဘူးရှေ့ရှုပြီးတော့အမ်ဘော့ကိုထုတ်ပေးထားတာလေ။ဒါတော့နှုတ်ထွက်တာတို့အာဟိုဘက်ကဟိုဘက်ကိုပြောင်းသွားအဲ့ဒါကြီးကဦးဇင်းတို့ဘက်ကတရားဝင်ထုတ်ပြန်လာတာဘာမှမကြည့်သေးဘူး။ရှိတဲ့အခါကျရင်တနင်္ဂနွေကိုချပြသွားမှာပဲ
။ဦးဆောင်ဆရာတော်ကြီးတွေရဲ့တာဝန်ယူမှုအပြောင်းလဲခိစ္စကတော့တပီလုံးတိုင်းတာနဲ့ဖွဲ့စည်းထားတဲ့အသင်းကြီးဖြစ်တာမို့ရှေ့လုပ်ငန်းစဉ်တွေကိုတော့စောင့်ကြည့်ကြပါလို့ဦးတော်ပါကဆရာတော်ကမိန့်ကြပါတယ်။လက်ရှိအနေအထားအရဆိုရင်ဖောင်ဒေးရှင်းဦးဆောင်ဆရာတော်တွေကရှေ့ဆက်မတိုးလို့ပဲခြေလှမ်းနောက်ဆုတ်လိုက်တဲ့သဘောလို့ယူဆကြောင်း2016ခုနှစ်ကမဘာသာအဖွဲ့ကြီးကနေနှုတ်ထွက်ခဲ့တဲ့မကွေးကျောင်းနိုင်ဆရာတော်ဦးပါမောက်ခကမိန့်ကြပါတယ်
။ဘက်ဖိုင်ရဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နိုင်ငံတော်ဖူးရမြင်မဘာသာအဖွဲ့ကြီးရဲ့မဟာနာအဖွဲ့ကြီးရဲ့အလုံးညီညီညွတ်ညွတ်နဲ့တိုင်နိုင်မင်းမင်းလောက်ပြီးတော့အမျိုးဘာသာသာသနာအတွက်ကိုဒီကတောင်းလျှောက်ဖို့အဖွဲ့ကြီးကတော့ယခုအချိန်ကမှလိုအပ်တဲ့ယခုအခါမှာပိုင်းပုတ်ပုတ်ချလိုက်တော့လည်းပဲရင်ထဲကမဘာလာဖို့တဲ့ကိစ္စကတော့ဘယ်သူမှပြုတ်ချလို့မရဘူးလေယခုအခါမှာနိုင်ငံတော်အဖိုးရကနေပြီးတော့မဘာသာဥက္ကဋ္ဌနဲ့ဒုဥက္ကဋ္ဌဆရာတော်တို့ကိုဖိအားနဲ့ကြုံတွေ့နေရလို့မလို့ဒါခြေတလန်းနောက်ဖုတ်ပေးလိုက်တဲ့သဘောတူပဲဆရာတော်ကတော့မြင်တယ
်ဗုဒ္ဓဓမ္မပရဟိတဖောင်ဒေးရှင်းဟာဂိုင်းခွဲပြီးထူထောင်ထားတာမဟုတ်ပဲသာသနာတည်နှံ့စေဖို့ယက်တီထားတဲ့အသင်းကြီးကိုအရေးယူမှုအပိုင်းတွေနဲ့ပတ်သက်ပြီးဝေဖန်တာတွေလည်းရှိနေပါတယ်။တန်ဃာတော်တွေဦးဆောင်တဲ့ဘဲအဖွဲ့အစည်းမဆိုနိုင်ငံတော်တန်ဃာမိုင်းနိုင်ငံအဖွဲ့ရဲ့ဩဝါဒအောက်မှာပဲရှိတင်တယ်လို့ပြည်ဦးလင်မျိုးကအာရှအလင်းအောင်ဆရာတော်ဦးစိန်နိတာကအခုလုံမိန့်ကြပါတယ
်။ဒီမဘာသာအဖွဲ့ကြီးဟာတန်ဃာကံကွယ်မော်ဘူးဆိုလို့ရှိရင်နိုင်ငံတော်တန်ဃာမိုင်းနိုင်ငံကတန်ဃာတုတတူလုံးကနေပြည့်ရွေးချယ်ပြီးတော့တင်ထားတယ်တန်ဃာတုတတူလုံးကရေးဆွဲထားတယ်သဘောတူညီချက်အခြေခံဥပဒေနဲ့ယက်တိထားတဲ့အဖွဲ့ကြီးတစ်ခုပါဗျာအဲ့ဒီအဖွဲ့ကြီးကဆင့်ခေါ်တာဟိုမလာနိုင်ဘူးစသဖြင့်ညှင်းဆူတာတွေဟာဒါကြီးကမလျော့ကံပါဘူးပရိုက်တာလုတ်တဲ့အဖွဲ့လေးတစ်ဖွဲ့ဆိုလို့ရှိရင်တန်ဃာမိုင်းနိုင်ငံရဲ့စကားကိုမနာခံနိုင်စရာအကြောင်းမရှိဘူးဗျာအခုတော့အခမ်းအနဲ့သဘောမျိုးတက်ရောက်တဲ့သဘောကြီးတော့တွေ့ရတော့တန်ခါနာရကအဖွဲ့ကြီးရှိပါနဲ့နောက်ထပ်အဖွဲ့လေးတစ်ခုခွဲထွက်တဲ့သဘောတရားဆိုတာမပြောနဲ့ပြောတဲ့လူတက်ရောက်သွားတယ်လို့ပုံပုံကတော့သုံးသပ်မိ
အခုလိုအချိန်မျိုးမှာနိုင်ငံတော်အစိုးရအကြီးအကဲတွေနိုင်ငံတော်တန်ခါမာနိုင်ကအဖွဲ့နဲ့ဖောင်ဒေးရှင်းဦးဆောင်ဆရာတော်တို့သုံးပွင့်ဆိုင်ဆွေးနွေးဖြေရှင်းကြဖို့ကိုလည်းဆရာတော်တန်ခါတော်တွေကအကြံပြုတိုက်တွန်းကြပါတယ်သာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဌာနပြောရေးဆောင်ခွင့်ရှိသူဦးအောင်ဆောင်ဝင်းထံ RFA ကဆက်သွယ်ခဲ့ရမှာသူ့အနေနဲ့မှတ်ချက်မပေးလို့ကြောင်းပြောကြားခဲ့ပါတယ်ခင်ဗျာကျွန်တော်ကျော်သူပါ